ယူကရိန်းနိုင်ငံစွန့်အင်အခြေခံအစအုံတွေကိုရုရှားကဒီကနေ့ drone တွေနဲ့အပြင်းထန်တိုက်ခတ်ရာနိုင်ငံအနှံ့လူတန်းကျော်မီးပြတ်နေတယ်လို့ယူကရိန်းထောက်ဝင်ရှိသူတွေကပြောပါတယ်။ပိုလန်နိုင်ငံနဲ့နယ်စပ်ယူကရိန်းအနောက်ပိုင်းလေးသစ်ဒေသမှာလျှက်စစ်မီးမရသူ 9,200 ကျော်ရှိနေကြောင်းအုပ်ချုပ်ရေးမှူးကလူမှုကွန်ရက်မှာပြောပါတယ်။ဒါအပြင်လေးသစ်ဒေသမြောက်ဘက်ကဖိုလင်ဒေသမှာလည်းမီးမရတဲ့လူ 2,500 လောက်ရှိတယ်လို့ဆိုပါတယ်။ဒါအပြင်ရီဗင်းဒေသမှာတော့ 2,800 ကျော်ရှိတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။ယူကရိန်းရဲ့စွန့်အင်အခြေခံအစအုံတွေကိုရန်သူကနောက်တစ်ကြိမ်တိုက်ခိုက်ခံရကြောင်းဆွမ်းအင်ဝင်ကြီးဂါမန်ကလည်းပြောဆိုပါတယ်တိုက်ခိုက်ခံရပြီးနောက်အစိုးရလက်စစ်တပ်ပြီးလုပ်ငန်းနေယူကရိန်းကိုအရေးပေါ်လျှက်စစ်မီးစတင်ဖြန့်ဝင်နေတယ်လို့လည်းပြောဆိုပါတယ်ဒီတိုက်ခိုက်ခံအချိန်မှာနျူကလ িয়ার ဒါဘေးစက်ရုံတော်တော်များများမှာဆက်သွယ်မှုကွန်ရက်တွေကိုဖြတ်တောက်ထားတယ်လို့လည်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်ခံရမှုကြောင့်ခီးဖ်မြို့တော်ပြင်အော်ဒက်ဆာဒီပရိုပက်ထရိုDonetsk ရတဲ့ဒေသမှာလည်းလျှက်စစ်မီးတွေပြတ်တောက်မှုတွေကြုံရတယ်လို့ပုဂ္ဂလိကဒါအပေးကုမ္ပဏီကပြောဆိုပါတယ်